ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဂရိ၊အီတလီနဲ့ဟန်ဂရီနိုင်ငံတို့အနေနဲ့ရွှေပြောင်းဒုက္ခသည်အရေးမနိုင်မနှင်းဖြစ်နေတာကြောင့်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုက္ခသည်36,000လို့ကိုခွဲဝေလက်ခံချဖို့ဥရောပသမဂ္ဂအကြီးအကဲဂျင်းကလော့ချန်ကာကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်အရေးကိုစည်းစည်းလုံးလုံးနဲ့ရင်ဆိုင်ဖြေရှင်းချဖို့မစ္စတာဂျင်ကာကဒီကနေ့ဗုဒ္ဓဟူးနေ့ဥရောပပါလီမန်မှာမင်ကွန်းပြောစီမှာထည့်သွင်းပြောဆိုခဲ့တာပါ။ဥရောပသမဂ္ဂအဖွဲ့ဝင်22နိုင်ငံတို့အနေနဲ့အရေးပေါ်ခိုလုံနိုင်တဲ့နေရာတွေကိုဥပဒေနဲ့အညီကြံ့ကြာခြင်းမရှိဘဲဆောင်ရွက်ပေးရမယ်လို့လည်းသူကပြောပါတယ်ကျွန်တော်တို့ဥရောပသားတွေအနေနဲ့ဒုက္ခတဲ့အဖြစ်ဘာကြောင့်ခလုံးခွင့်ပေးရတယ်လဲဆိုတာနဲ့နိုင်ငံရေးခလုံးခွင့်မူလအခွင့်အရေးတို့ဟာတိတ်ကိုအရေးကြီးတယ်ဆိုတာကိုဘယ်တော့မှမေ့ပျောက်ပြင်မှာမဟုတ်ဘူးလို့လည်းဥရောပသမဂ္ဂအကြီးအကဲကပြောခဲ့ပါတယ်။ဥရောပပြည်ထောင်ရေးဝန်ကြီးတွေအနေနဲ့နောက်သတင်းပတ်ထဲချင်းပမဲ့ဥရောပသမဂ္ဂပြည်ထောင်ရေးဝန်ကြီးတွေရဲ့ညီလာခံမှာဒုက္ခတဲ့ပြည်လဲနေရာချထားရေးအစီအစဉ်ကိုတင်သွင်းချဖို့ကိုလည်းတက်ဆက်ထဲမှာပဲတိုက်တွန်းခဲ့ပါတယ်။ရှေ့ပြောင်းဒုက္ခတဲ့တွေနိုင်ငံရေးခလုံးခွင့်လျှောက်ထားစဉ်ကာလအတွင်းအလုံးလောက်ကိုင်းခွင့်ပေးမယ်လို့မျှော်လင့်ထားတဲ့အကြောင်းလဲမစ္စတာကာကပြောဆိုခဲ့ပါတယ်ဒုက္ခတဲ့အရေးလိုမျိုးနောက်ပိုင်းကာလတွေမှာရင်ဆိုင်ရနိုင်တဲ့အခြေအနေတွေအတွက်အရေးပေါ်ရန်ပုံငွေတရက်ထူထောင်ဖို့ကိုလည်းမျှော်လင့်တဲ့အကြောင်းထည့်သွင်းပြောဆိုသွားပါတယ်ရှင်